American သမ္မတ Donald Trump နဲ့တရုတ်ဒုဝန်ကြီးချုပ် Liu He တို့တွေ့ဆုံဆွေးနွေးခဲ့ကြောင်းသမ္မတအင်မြူကအတည်ပြုချက်ထွက်လာခဲ့တဲ့နောက်ပိုင်းမှာကျက်သတင်းတွေကတော့သမ္မတ Trump ကတရုတ်နဲ့ကုန်သွယ်ဆိုင်ရာခက်ခဲတဲ့ညှိနှိုင်းမှုတွေမှာပါဝင်လာခဲ့တာပါ။ကမ္ဘာအင်အားကြီးနိုင်ငံနှစ်နိုင်ငံကြားကုန်သွယ်ဆိုင်ရာအဆင့်မြင့်ရရှိတွေရဲ့ဒုတိယကြိမ်ဆွေးနွေးညှိနှိုင်းမှုကိုကျက်သတင်းတွေမှာစတင်ခဲ့တာဖြစ်ပြီးလွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းကတော့ပထမအကြိမ်ဖြစ်တဲ့ဘေကျင်းမှာဆွေးနွေးပွဲစတင်ခဲ့တာပါ။တရုတ်ဒုဝန်ကြီးချုပ်နဲ့မတွေ့ဆုံခင်မှာသမ္မတ Trump ကအမေရိကန်နဲ့တရုတ်တို့ကြားအရင်ကရထားတဲ့သဘောတူညီချက်တွေကိုလုံးဝမနှက်တကြောင်ထပ်ပြီးတော့သတင်းတောက်တွေကိုပြောပါတယ်။ဒီကုန်သွယ်သဘောတူညီချက်တွေအမေရိကန်ပြည်ထောင်စုတန်နှစ်ပေါင်းများစွာဆက်ရုပ်စီခဲ့တဲ့ဆိုးရတဲ့သဘောတူညီချက်တွေဖြစ်ကြောင်းနဲ့ဒီအတွက်တရုတ်ကိုအပြစ်မတင်မဲ့အရင်အမေရိကန်ခေါင်းဆောင်တွေကိုသာအပြစ်တင်ကြောင်းနေတိုအတွင်းမှုချုပ် Jens Stoltenberg နဲ့ဆွေးနွေးပွဲမတိုင်ခင်သတင်းတောက်တွေကိုသမ္မတ Trump ကပြောပါတယ်။တရုတ်ကအမေရိကန်ပြည်ထောင်စုစီကနေတနင်္ဂနွေဒေါ်လာဘီလျံရာပေါင်းများစွာရနေကြောင်းဒါကိုတရုတ်သမ္မတရှီကျင်ပင်ကိုသူရှင်းပြခဲ့ကြောင်းနဲ့ဒါကိုနောက်ထပ်ဆက်ပြီးတော့လှုပ်ဆောင်နိုင်တော့မှာမဟုတ်ကြောင်းနဲ့သမ္မတကပြောပါတယ်။အခုကျင်းပတဲ့ဆွေးနွေးပွဲအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံစီးပွားရေးဆက်ဆံရေးချိန်ညွှန်းပြန်ပြီးညှိဖို့အတွက်ရည်ရွယ်တယ်လို့သမ္မတအင်ဂျူကပြောပါတယ်။